အမေရိကန်သမ္မတဟောင်းဂျင်မီကာတာကသမ္မတဦးသိန်းစိတ်အနေနဲ့ဂယုဏတရားရှိထားပြီးတော့နိုင်ငံသားအလုံးရဲ့အခွင့်အရေးနဲ့လွတ်မြောက်မှုအတွက်အလေးပေးဖို့အလေးအနက်တိုက်တွန်းလိုက်ပါတယ်။မြန်မာပြည်ပြုပြင်ပြောင်းလဲရေးဖော်ဆောင်နေကြတဲ့နိုင်ငံခေါင်းဆောင်တွေကိုချီးကျူးရင်းနဲ့ပြည်တွင်းစစ်အဆုံးသတ်ရေးဒီထပ်ပို့ပြီးတော့စေတနာမှန်နဲ့ဆောင်ရွက်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။အပြည့်အစုံကိုတော့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်ပြီးသတင်းယူခဲ့တဲ့ VOA ဝိုင်းတော်သားဒေါခင်ဆိုးဝင်းကပြောပြပေးပါအောင်ရှင်
။ကောင်းပါပြီစုမွေကြီး။သတင်းစာရှင်းလင်းပွဲတော့မဟုတ်ပါဘူး။ကင်မရာဂျင်နီကာတာကသူကလူလူကိုမင်ကွန်းပြောတဲ့သဘောမျိုးပါနော်။ Public speech ကိုသူပေးတာပါ။မြန်မာပြည်ကို9ရက်ကြာခီးရောက်ရှိနေတဲ့အမေရိကန်ပြည်ထောင်စုရဲ့39ရောက်မြောက်သမ္မတဂျီမီကာတာကရန်ကုန်မြို့ Park Royal Hotel မှာတောက်ကြနေ့ည 9:15 မိနစ်မှာလူလူကိုမိန့်ခွန်းပြောဆိုခဲ့တာဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာမြန်မာသမ္မတဦးသိန်းစိတ်ဦးဆောင်တဲ့အစိုးရအဖွဲ့ဝင်တွေလွှတ်တော်ဥက္ကဋ္ဌတွေနောက်ဒေါန်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာပြည်ရဲ့ပြည်ပြင်ကြောင်းလေးရေးပေါ်ဂျီမီကာတာကအခုလိုသုံးသပ်လိုက်ပါတယ်
။ Your countrysongoing transition policies and the process towards democracy, peace, human rights.
ဒီမှာဒီအတွင်ကုပြောင်းရေးမူဝါဒဟာနိုင်ငံသားအလုံးအတွက်ဒီမိုကရေစီ၊ငြိမ်းချမ်းရေး၊လူ့အခွင့်အရေးနဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်ဆောင်ကျဉ်းနေတယ်လို့သူယုံကြည်ပါတယ်တဲ့။2002ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရှိဂျီမီကာတာကဒီမှာဒီအတွင်ကုပြောင်းရေးလုပ်ငန်းရှင်ကိုအကောင့်ထည့်ဖော်နေကြတယ်မြန်မာပြည်ခေါင်းဆောင်တွေရဲ့ကြိုးပမ်းမှုကိုလည်းအခုလိုအတိအမှတ်ကြည့်လိုက်ပါသေးတယ်
။ I'm filled with admiration for your nation's political leaders. President Thein Sein and his government
have been in Myanmar ရဲ့နိုင်ငံရေးခေါင်းဆောင်တွေကိုလေးစားပါတယ်။ဦးသိန်းစိန်နဲ့သူ့ရဲ့အဆိုအရကပြည်ရင်ပြောင်းလဲရေးကိုလက်နက်မြီအောင်ဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်။နိုင်ငံရေးကျင်းသားတွေလှုပ်ပေးခဲ့တာ၊အပြည့်အခက်ရက်စဲရေးတွေလုပ်နိုင်ခဲ့တာ၊လူ့အခွင့်အရေးကော်မရှင်ဖွဲ့စည်းပေးနိုင်ခဲ့တာတွေနဲ့2012ခုနှစ်ကဂျားဖြတ်ရေးကောက်ပွဲကိုအောင်မြင်စွာကျင်းပပေးနိုင်ခဲ့တာတွေကိုအတိအမှတ်ပြုပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းနိုင်ငံတွင်းအခုတလောဘာသာရေးနဲ့လူမျိုးရေးပဋိပက္ခတွေအထူးကြုံတွေဖြစ်ပွားနေတာ၊တိုင်းရင်းသားဒေသတွေအထူးသဖြင့်ရှမ်းနယ်ကချင်ပြည်နယ်အတွင်းမှာငြိမ်းချမ်းရေးဆွေးနွေးနေကြတယ်ဆိုပေမဲ့လည်းတိုက်ပွဲတွေဆက်ဖြစ်ပွားနေတာနဲ့ပတ်သက်လို့စိုးရိမ်နေတဲ့အတွက်သမ္မတဦးသိန်းစိန်ကိုသူအခုလိုတိုက်တွန်းချင်ပါတယ်တဲ့
I echo the remarks of President Thein Sein saying that mutual respect, compassion, tolerance, open-mindedness,
သမ္မတဦးသိန်းစိန်ကိုအကြံပြုချင်ပါတယ်တဲ့ဒီမိုကရေစီလူ့ဘောင်တိုင်ဝမ်ကိုတိဆောက်တဲ့နေရာမှာအကျဉ်းသားဂျီနာတရားကိုရှေ့ထားကိုကျင်းစာတရားကိုရှေ့ထားတိခန့်နားလေခွင့်လွှတ်ခြင်းကိုရှေ့ထားပြီးတော့စေနာထားဆောင်ရွက်ဖို့တိုက်တွန်းချင်ပါတယ်တဲ့နိုင်ငံသားအလုံးရဲ့လွတ်မြောက်မှုဆိုတဲ့အခွင့်အရေးအတွက်ကိုလည်းကြိုးစားဖို့လိုပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်သမ္မတဂျီမီကာတာဟာဒီခီးစဉ်အတွက်မှာတိုင်းရင်းသားအဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေလူငယ်တွေကျောင်းသားတွေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာပြည်အတွက်မှာအင်တာနက်ဉာဏ်ပညာအသုံးပြုမှုဉာဏ်ဆန်းရေးနဲ့ဆက်သွယ်ရေးအဆင်ပြေလွယ်ကူအောင်လည်းအခုလိုထပ်လောင်းတိုက်တွန်းလိုက်ပါတယ
် Another thing that needs to be done in Myanmar I've noticed is to have more access to cell phones and to the internet
ဆက်ဖုန်းနဲ့အင်တာနက်ဆက်သွယ်ရေးတိတ်အစီအမပြေသေးတာကိုသူကထောက်ပြပြောဆိုသွားတာပါဥရောပနိုင်ငံတွေနဲ့နှိုင်းယှဉ်ပြောဆိုတာမဟုတ်ဘဲစီးရဲနာတဲ့အာဖရိကနိုင်ငံတွေတောင်မှလူတိုင်းလူလူဆက်ဖုန်းကိုစီကိုင်နိုင်ကြတာကိုတွေ့ရပါတယ်တဲ့ဒါကြောင့်မြန်မာပြည်သူတွေလည်းအလုံးကိုစီဆက်သွယ်ရေးအစီအပြေတာကိုတွေ့မြင်လို့ပါတယ်လို့သူကပြောဆိုသွားတာဖြစ်ပါတယ်ဒီကနေ့ဟောပြောဝဲကို NLD ဒုက္ခတာဦးတင်ဦးလူလူအခြေပြုအဖွဲ့အစည်းတွေတိုင်းရင်းသားခေါင်းဆောင်တွေတန်တမန်တွေလူငယ်တွေစုစုပေါင်းပြည်ထောင်900ခန့်တက်ရောက်အားပေးခဲ့ကြတာတွေ့ရပါတယ်ရှင်